စကိုင်းတိုင်းစကိုင်းမြို့တောင်မြို့နဲ့တောင်ကြားကျေးရွာတွေကိုနယ်မြေရှင်းလင်းရေးလုပ်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးနေအိမ်အတော်များများမိရှို့ခံခဲ့ရပါတယ်။ဒီပေးရင်မြို့မှာဆိုရင်လဲစစ်ကြောင်းတွေဇက်တိုက်ပုန်းခိုနေဆဲဖြစ်ပြီးအကူအညီတွေလိုအပ်နေကြပါတယ်။စကိုင်းတိုင်းအခြေအနေရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုတော့ကိုဝင်းခန့်မောင်ကတင်ပြပေးမှာပါခင်ဗျာ
။စကိုင်းမြို့နဲ့မြင်းမှုမြို့အဆက်မှာရှိတဲ့တောင်မြို့ကျေးရွာနဲ့တောင်ကြားကျေးရွာတွေကိုမနေ့ကဩဂုတ်လ29ရက်မှာစစ်ကောင်စီကနေမြေရှင်းလင်းရေးလုပ်ချိန်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားတာပါ။ဒေသခံကာကွယ်တပ်ဖွဲ့ဝင်တကူကအခုလိုပြောပါတယ်
။တောင်မြို့ရွာကိုစစ်ကြောင်းထိုးလာ။အဲဟိုတောင်ကြားရွာကိုရောက်မှာတောင်ကြားရွာကျလည်းမီးရှို့တယ်။အဲ့မှာရင်ကျွန်တော်တို့သခိုင်းခင်အရင်နှစ်ရဲ့နောက်တစ်ခါကျတော့အဲ့မှာဒေသခံဘက်ကဖရရဲ့ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့ပေါင်းပြီးတော့ထိတွေ့မှုဖြစ်တာ။တပ်ဖွဲ့ကလည်းလေတော့မြင်ထင်မှုရှိတယ်။ရွာကတော့တော်တော်များမီးလောင်မီးရှို့ခံအောင်မီးရှို့ခံရတယ်။
စစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေအတွင်းတောင်မြို့ရွာကနေအိမ်38လုံးမီးလောင်ကျွမ်းသွားပြီးတောင်ကြားရွာကနေအိမ်3-2ပုံဒီပါမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေပြောပါတယ်။တိုက်ပွဲမှာနှစ်ဖက်အကြဆုံးရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကဆိုပါတယ်။ဒါပေမဲ့ထိခိုက်ဒဏ်ရာရတဲ့တရင်တွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်မရသေးတယ်လို့စစ်ကောင်စီဘက်ကတရင်ထုတ်ပြန်တာလည်းမရှိသေးပါဘူး။စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာစစ်တပ်ဟာအရတားကျေးရွာတွေကိုမီးရှို့နေတယ်ဆိုတာမဟုတ်တဲ့အကြောင်းညင်းဆိုထားပါတယ်။ဒါပေမဲ့လည်းတိုက်ပွဲဖြစ်ပွားရာနေရာတွေမှာကျေးရွာတွေမီးရှို့ခံရတဲ့တဲ့င်းတွေရက်ဆက်နီးပါးထွက်ပေါ်နေတာပါ။ဒီပေးမြို့နယ်ထဲမှာဆိုရင်လည်းစစ်ကောင်စီကနေမြေရှင်းလင်းချိန်နေနေမီးလောင်ကျွမ်းခဲ့လို့စစ်ဘေးရှောင်နေရတဲ့စစ်ဘေးရှောင်3,000နီးပါးရှိနေပြီးစားဝတ်နေရအခက်အခဲတွေကြုံနေရပါတယ်။စစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့ကအခုလိုပြောပါတယ
်။ဦးမဲအိမ်မဲလူကြီးက900ကျော်400ကျော်တရွာဒီရွာတရွာဆိုအဲ့လောက်ရှိတယ်။အော်ဆာမီရောခက်ရတယ်။ဆာမီဂျီနီယောဆီဒီဒီအစားလိုက်ကပဲဂျီနီယောတာ။ဒီဒီကလာပြီးသွားရင်ဒီအိမ်ရတယ်ဆာရတော့ပြန်မရှိဘူး။ဒီရိတ်ပါဒီရေးတင်တယ်ဆောင်းလေးကွန်ပျူတာရောင်းနေပြီးတော့ဘာလို့တော့အစီမံပေးနေတယ်လို့ဆိုတယ
်။ဒီပေးမျိုးနယ်တွေကကျေးရွာတွေကိုစစ်ကောင်စီကဩဂုတ်လစံကလေးကနေမီရှင်းလင်းတွေစတင်လှုပ်ဆောင်ခဲ့ပါတယ်။ဩဂုတ်လတတိယဘက်ထဲမှာတွေကျေးရွာ၄ရွာကနေ900နီးပါးမီးရှို့ခံခဲ့ရတယ်လို့ဒေတာကန်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ Data for Myanmar အဖွဲ့ရဲ့စစ်တမ်းတွေအရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်နှစ်ကျော်အတွင်းစကိုင်းတိုင်းကနေ2000ကျော်မီးရှို့ခံခဲ့ရတယ်လို့ဖော်ပြပါတယ်။မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေနေမြေရှင်းလင်းတဲ့စစ်စင်ရေးအတွင်းမှာမီးရှို့ဖျက်ဆီးတာလို့ဒေတာကန်တွေကပြောဆိုနေပေမဲ့စစ်ကောင်စီဘက်ကလည်း PDF ဒေတာကန်ကာကွယ်တပ်ဖွဲ့တွေနဲ့တခြားလက်နက်ကိုင်အဖွဲ့တွေမီးရှို့ဖျက်ဆီးတာဆိုပြီးပြောဆိုလေးရှိပါတယ်။